နိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချုပ်ပေါင်းနေတဲ့မြန်မာစစ်ကောင်စီတပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေတိုးလာနေတာနဲ့အမျှသူတို့ကိုပြစ်ဒဏ်ကကင်းလွတ်ခွင့်မရအောင်လုပ်ဖို့တိုက်ကိုအရေးကြီးနေပြီလို့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီ SACM ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မင်းသက်ဒီမော့ဆိုကင်းမာရွာနယ်မန္တလေးမြို့အပါအဝင်မြန်မာစစ်တပ်ကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာအရင်ကလောက်ရက်တွေဖြစ်တဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှာထပ်ပြီးတော့အကြုံးဝင်လာနိုင်တယ်လို့ထောက်ပြထားပါတယ်။ ထပ်အပြင်စီးရဲမတည်ုံမြင့်ဖြစ်နေတဲ့ဒေသတွေကမြန်မာစစ်တပ်ရဲ့လောက်ရကတော့စစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လဲကျွန်းလ30ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဥပဒေမဲ့တပ်ဖြတ်သားတွေအကြီးအကျယ်နှိမ့်ဆက်ညင်ပန်းတာတွေမစင်မချင်းဖမ်းဆီးတာတွေမဒိမ့်မှုကျူးလွန်တာနဲ့လူမြင်ကွင်းမှာရိုက်နှက်တာမျိုးလိုရာဇဝတ်မှုမြောက်တဲ့ရန်ကားတဲ့လို့ရတွေကိုနေစဉ်ကျူးလွန်နေတဲ့ခိုင်လုံတဲ့သတင်းတွေရထားတယ်လို့လဲကြေညာချက်မှာပြောထားပါတယ်။ ဒီလိုရက်တွေဟာနိုင်ငံတော်စစ်ဆင်ရေးတွေမှာစစ်သက်ကဆဲစုနဲ့နဲ့ချီလုံနေကြပုံစံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေအရေးရက်ကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုခုံရုံးစီတင်ပြဖို့လဲကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပါတယ်။